Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ9ရက်ဗုဒ္ဓနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အင်္ဂါနေ့ကလုပ်တဲ့အမေရိကန်သမ္မတလောင်းပနားမရွေးချယ်ပွဲတွေမှာထင်မှားပဲမီရှိဂန်ပြည်နယ်မှာ Bernie Sanders အနိုင်ရသွားပါတယ်။ရွှေပြောင်းဒုက္ခသည်တွေပေါ်ဥရောပ၃နိုင်ငံကကန့်သက်ချက်အသစ်တွေချမှတ်လိုက်ပါတယ်။ Iran နိုင်ငံကအပြတ်ထိန်တဲ့ဒုံးကျည်နောက်ထပ်နှစ်ဆင်းဒီကနေ့ပြစ်လွတ်ဆန်းသက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့မကြခင်တက်လာမယ့်အစိုးရအသစ်ပေါ်အမေရိကန်နိုင်ငံကဘယ်လိုမှတ်ချက်ပေးပြောဆိုသွားခဲ့ပါသလဲ
။ Myanmar took a critical step in the democratic transition.And today, Ambassador,
your American နိုင်ငံသားဝန်ကြီးဌာနအာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားဝန်ကြီး Daniel Russell ပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူလက်ရှိအစိုးရနဲ့မကြခင်တက်လာမယ့်အစိုးရတေအာနာလွဲပြောင်းကိစ္စနဲ့ပတ်သက်တဲ့မေးမြန်းချက်နဲ့မြန်မာနိုင်ငံစီးပွားရေးနဲ့အိမ်နီးချင်းအာဆီယံနိုင်ငံတို့ရဲ့စီးပွားရေးအနာဂတ်အခြေအနေကြောင်းတင်ပြချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလုပ်တဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းပနားမရွေးချယ်ပွဲမှာအထက်လွှတ်တော်မှ Bernie Sanders ကမမျှော်လင့်ပဲအနိုင်ရသွားပါတယ်။ Republican Party ဘက်မှာတော့ Michigan, Mississippi နဲ့ Hawaii ပြည်နယ်တွေမှာလုပ်တဲ့ပနားမရွေးချယ်ပွဲတွေမှာ Donald Trump အနိုင်ရပါတယ်။ Michigan ပြည်နယ် Primary ပနားမရွေးချယ်ပွဲမတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာနိုင်ငံခြားရေးဝန်ကြီးရောင် Hillary Clinton ကထောက်ခံမှုပိုရတာကိုတွေ့ထားရပေမဲ့ Sanders ကမဲအရေအတွက် 50 ရာခိုင်နှုန်းကျသွားတာပါ။Mississippi ပြည်နယ်မှာလုပ်တဲ့ primary ပနားမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွယ်တကူပဲအနိုင်ရပါတယ်။ Michigan primary မှာ Mrs. Clinton ရှုံးပေမဲ့လည်းပါတီကိုယ်စားလှယ်အရေးအတွက်မှာတော့အကြံပြန်အဖြစ် Mr. Sanders နဲ့အတူတူလောက်ရပါတယ်။ Mr. Sanders အနေနဲ့ Mrs. Clinton အနိုင်ရထားပြီးသားပါတီကိုယ်စားလှယ်အရေးအတွက်ကိုလိုက်မိနိုင်ဖို့ဆိုရင် 20 ရာခိုင်နှုန်းလောက်အထိအသာနဲ့ကိုအနိုင်ရဖို့လိုတယ်လို့လေ့လာသူတွေကပြောပါတယ်။ Republican Party ဘက်မှာတော့ Idaho ပြည်နယ်ပနားမရွေးချယ်ပွဲမှာအနိုင်ရတဲ့အထက်လွှတ်တော်မှ Ted Cruz ကပါတီကိုယ်စားလှယ်အရေးအတွက်ဒုတိယအများဆုံးရနေပါတယ်။ကိုယ်စားလှယ်အရေးအတွက်မှာတတိယနေရာကလိုက်နေတဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုအနေနဲ့သူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ Florida ပြည်နယ်မှာနောက်သတင်းပတ်လုံမဲ့ပနားမရွေးချယ်ပွဲကိုအနိုင်ရဖို့လိုပါတယ်။ဒါပေမဲ့လက်ရှိထွက်ထားပြီးသားလူထုသဘောထားစစ်တမ်းတွေမှာတော့ Donald Trump ကရူဘီယိုထက်အသာစီးရနေပြီးသူအနိုင်ရမယ်လို့ Trump ကခန့်မှန်းထားပါတယ်
။နိုင်ငံရေးခလုံးကွင်းရှောက်ထားဖို့အစီအစဉ်မရှိသူတွေကိုနိုင်ငံဖြတ်ကျော်ခွင့်ပြုတော့မှာမဟုတ်ဘူးလို့ Slovenia, Croatia နဲ့ Serbia နိုင်ငံတို့ကပြောဆိုလိုက်ပါတယ်။ပေါ်ပြီးကျွားတဲ့အနောက်ဥရောပနိုင်ငံတွေကိုဥတီပြီးရွှေပြောင်းဒုက္ခသည်အများအပြားဖြတ်တန်းသွားလာချတဲ့ Balkan လမ်းကြောင်းလို့ခေါ်တဲ့သုံးနိုင်ငံပြတ်လမ်းကြောင်းကိုလည်းထိထိရောက်ရောက်ပိတ်ပင်မှုလှုံ့ဆော်နေကြပါတယ်။ Slovenia နိုင်ငံကသူ့ရဲ့မူဝါဒသစ်ကိုအင်္ဂါနေ့ညတကောင်မှစတင်ကျင့်သုံးမယ်လို့ကြေညာခဲ့ပြီး Croatia နဲ့ Serbia တို့ကလည်းအလားတူလှုံ့ဆော်မယ်လို့ပြောဆိုပါတယ်။နေဆက်တွေဖွင့်လှစ်ထားရေးရှန်ဂန်သဘောတူညီချက်ကိုဥရောပအဖွဲ့ဝင်နိုင်ငံတွေပြန်ပြီးချက်မှတ်ဖို့ဆိုတဲ့ Brussels မှာပြီးခဲ့တဲ့တနင်္လာနေ့ကပြုလုပ်တဲ့ဥရောပသမဂ္ဂရဲ့ညီလာခံကနေချက်မှတ်ခဲ့တဲ့အမိန့်နဲ့လဲ Slovenia ရဲ့ဆောင်ရွက်ချက်ကအကျုံးဝင်ပါတယ်။ဒီအမိန့်ကတော့နိုင်ငံရေးခလုံးခွင့်တောင်းဖို့ရွေးချက်မရှိဘဲနိုင်ငံတွင်းကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံတွင်းဝင်ရောက်ခွင့်တားမြစ်နိုင်တယ်ဆိုတာပဲဖြစ်ပါတယ်။ Reuters သတင်းဌာနရဲ့အဆိုအရတော့အနောက်ဘက်ကိုဥတီသွားလာဖို့အတွက် Slovenia နိုင်ငံတွင်းဝင်ရောက်လာသူရွှေပြောင်းဒုက္ခသည် 48,000 ရှိနေပြီးဒီထဲက460ပဲစလိုဗေးနီးယားမှာနိုင်ငံရေးခလုံးကွင့်လျှောက်ထားခဲ့တယ်လို့ဖော်ပြထားပါတယ
်။ဆီးရီးယားဆိုရကအများဖြင့်သိမ့်ပိတ်ထားတဲ့ဒေသတွေမှာသာမကအတိုက်ခံအဖွဲ့တို့နဲ့အကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တွေသိမ့်ပိတ်ထားတဲ့ဒေသတွေမှာဆိုးရွားတဲ့ဘေးဒုက္ခတွေကိုခံစားနေကြရတယ်ဆိုတာ Save the Children အဖွဲ့ကထုတ်ပြန်တဲ့အစီအစဉ်အသစ်တစ်ခုမှာဖော်ပြထားပါတယ်။ဝန်ရံပိတ်ဆို့ခံထားရတယ်လို့ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာလူဦးရေတန်းဝက်ထက်မနည်းရှိနေပြီးအဲ့ဒီအထက်ကထောက်ဝက်လောက်ဟာကလေးငယ်တွေဖြစ်ပါတယ်။အစားအစာနဲ့စီးပွားတွေအသေးအတန်လိုအပ်နေပြီးကလေးငယ်တွေအတွက်နှုတ်မုံတွေကိုအကူအညီပေးရင်တွေပေါ်ကနေဖဲထုတ်ခံထားရပါတယ်။လူအများပြားအတွက်ပေါင်မုံလောက်ကအခွင့်ထူးခံအစားအစာတောင်ဖြစ်လာနေတာပါ။ဒမတ်စကတ်စ်မြို့တော်မှာပုံမှန်ပေါင်မုံအလုံးတစ်ဒါဇင်ကိုစီးရီးယားသုံးပေါင်ငွေ100ဒါမှမဟုတ်အမေရိကန်ဒေါ်လာငွေဆင့်90တောင်မရှိပေမဲ့15မိနစ်ပဲဝေပြီးတွားရခဲ့တဲ့နေရာမှာတော့ပေါင်မုံကိုရမယ်ဆိုရင်တော့ဆယ်စားလောက်ပို့ပေးရမယ်လို့စီးရီးယားအကူအညီပေးလူသားတူကသတင်းတောက်တွေကိုပြောပါတယ်။စစ်စေးရိတ်ခေတ်ကိုတစ်ချိန်ဖြတ်တိုင်းမှာပေါင်မုံအလုံးတစ်ဒါဇင်ပါအိတ်တလုံးကိုပဲအရက်သားတွေကိုတဲခွင့်ပြုတယ်လို့အဲ့ဒီလူသားကပြောပါတယ်။ တချို့ဒေသတွေကိုလက်နက်တွေဖုန်းတွေလျှက်စစ်ပစ္စည်းတွေမဝင်နိုင်အောင်စောင့်ကြည့်ကန့်သတ်တာကပြဿနာမရှိပေမဲ့အခုကအဲ့ဒီလိုမဟုတ်ပဲအာလူးဘဏ္ဍာလုံးဒါမှမဟုတ်ခရမ်းကျင်ဒီဘဏ္ဍာလုံးတည်တယ်ဆိုတာကိုစောင့်ကြည့်ပြီးတော့အစားအစာနဲ့ပစ္စည်းတွေကိုကန့်သတ်နေတာဖြစ်တယ်လို့အဲ့ဒီအကူအညီပေးလို့သားကပြောပါတယ်
ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေပေါ်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပုတ်ထူးနေ့မှာရှုတ်ချပြောဆိုလိုက်ပါတယ်။သူ့ရဲ့အစ္စရေးနိုင်ငံခီးစဉ်အတွင်းပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ဒီလိုအမုန်းပွားတိုက်ခိုက်မှုတွေအတွက်ဘလို့အကြောင်းပြချက်မှပေးလို့မရဘူးလို့လည်းအမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့အတူပြောဆိုခဲ့တာမှာတော့အမေရိကန်ဒုတိယသမ္မတကမနေ့အင်္ဂါနေ့ကအမေရိကန်နိုင်ငံသားတဦးဓာတ်နဲ့အသေးထိုးသက်ခံခဲ့ရတာဟာဆက်စုပ်ဖွဲ့အကြမ်းဖက်လုပ်ရက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ရင်ကျေးတဲ့ခေါင်းဆောင်တွေအနေနဲ့အခုလိုအကြမ်းဖက်မှုတွေကိုတင့်တော်တဲ့အပြုအမူအဖြစ်လက်သင့်ခံနေလို့မရဘူးလို့လည်းပြောဆိုပါတယ်။ဒီတိုက်ခိုက်မှုတွေအတွက်အကြောင်းပြချက်မရှိဘူးလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောဆိုပြီးရှုတ်ချပြောဆိုခြင်းမဟုတ်တဲ့ပါလက်စတိုင်းခေါင်းဆောင်တွေကိုလည်းဝေဖန်ခဲ့ပါတယ်။အစ္စရေးပါလက်စတိုင်းငြင်းချမ်းရေးတိုးတက်အောင်လှုပ်ကြဖို့အမေရိကန်သမ္မတဒုတိယသမ္မတကတိုက်တွန်းပါတယ်။နှစ်နိုင်ငံတီရှိရေးအဖြစ်တစ်ခုထွက်လာဖို့ဆောင်ရွက်ချက်တွေကလွဲကူမှာတော့မဟုတ်ပါဘူး။ဒါပေမဲ့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လက်တုပ်ပြန်တိုက်ခိုက်မှုတွေကိုတော့ရပ်ကြရမယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုခဲ့ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေဘိုလူညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အီရန်နိုင်ငံကဒီကနေ့ပက်ထင်းတုံးကြီးနောက်ထပ်နှစ်ဆင်းပြစ်လွတ်ဆန့်သက်လိုက်တယ်လို့ပြောပါတယ်သူတို့ရဲ့ခုခံကာကွယ်နိုင်စွမ်းကိုပြရာလို့အီရန်နိုင်ငံကဆိုတဲ့ဒုံးကျည်ပြစ်လို့ဆန်သက်တာတွေပေါ်အမေရိကန်ပြည်ထောင်စုကဝေဖန်ပြီးနောက်တည့်မှာပဲအခုလိုထပ်ပြီးပြစ်လို့ဆန်သက်တာပါကီလိုမီတာ1400กว่าဝေးမှာရှိတဲ့ပြစ်မှတ်တွေကိုချိန်ရွယ်ပြီး Carter H ဒုံးကျည်နှစ်ဆင်းကိုဒီကနေ့ပြစ်ခတ်ခဲ့တယ်လို့အီရန်သတင်းမီဒီယာတွေကပြောပါတယ်အခြေအနေကိုသုံးသပ်ဖို့နဲ့တင်းတင်းလျှောက်ပတ်တဲ့တုံ့ပြန်မှုတစ်ခုလှုပ်ဆောင်ရေးတွန်းအားပေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကိုပန်ကြားဖို့အစီအစဉ်ထားတယ်လို့အမေရိကန်နိုင်ငံသားဌာနကအင်္ဂါနေ့မှာပြောပါတယ်အီရန်နိုင်ငံဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုတံပြန်ဖို့အမေရိကန်တနိုင်ငံတည်းအနေနဲ့လုံလန်တာတွေအားလုံးကိုလည်းအပြင်းထန်ဆက်လုပ်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းဖို့ကမ္ဘာအင်အားကြီး၆နိုင်ငံနဲ့သဘောတူညီချက်ထဲမှာဒုံးကျည်ဆန့်သက်တာတွေကိုကန့်သတ်ထားတာမပါဘူးဆိုတာကိုတော့ပြောခွင့်ရကာဘီကအတိအမှန်ပြုပြောပါတယ်။
ပရင်းတဲ့ဒုံးကျည်မှာတပ်နိုင်မဲ့အသေးစားနျူကလ িয়ার လက်နက်ထိပ်ဖို့ကိုတိစောက်နိုင်ခဲ့ပြီလို့မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကဒီကနေ့ပုတ်ထူးနေ့မှာပြောဆိုပါတယ်။အထူးကြံမြောက်ကိုရီးယားနိုင်ငံအနေနဲ့အခုလိုရန်ဆောင်ပြောဆိုမှုမျိုးကအသက်ဆံမဟုတ်ပေမဲ့လည်းမြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကိုယ်တိုင်အခုလိုအခိုက်အမာပြောဆိုမှုကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကနျူကလ িয়ার ဆိုင်ရာသိပ္ပံပညာရှင်တွေအတက်ပညာရှင်တွေနဲ့တွေ့ဆုံခဲ့ပြီးနျူကလ িয়ার ထိပ်ဖူးတပ်ပယ်ရင်တပ်ဒုံးကျည်ဆိုင်ရာမဟာဗျူဟာနီးဗျူဟာပုံစံအမျိုးမျိုးကိုသုတေသနလှုပ်ဆောင်နေမှုတွေနဲ့ပတ်သက်လို့လည်းရှင်းလင်းတင်ပြခဲ့ကြတယ်လို့နိုင်ငံပိုင်ကိုရီးယားဗဟိုသတင်းဌာန KCNA ကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာသွားပါတယ်။နျူကလ িয়ার ထိပ်ဖူးတွေပြုတ်လုတဲ့ဆိုတဲ့ဆက်ရုပ်တစ်ခုကိုမြောက်ကိုရီးယားခေါင်းဆောင်သွားရောက်တဲ့ဓာတ်ပုံတွေကိုလည်း KCNA သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့ဒီဓာတ်ပုံတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တွေမရှိသလိုမြောက်ကိုရီးယားရဲ့ပြောဆိုချက်အပေါ်မှာလည်းစီရီသုံးသက်သူတချို့ကတန်ပြန်ရှိနေကြပါတယ်။အသေးစားနျူကလ িয়ার လက်နက်ထိပ်ဖို့နည်းပညာတွေအရင်ကတည်းကရှိနေပေမဲ့လက်တွေ့ပြသနိုင်တာမရှိသေးဘူးလို့အမေရိကန်စစ်တပ်ခေါင်းဆောင်တွေကလည်းပြောဆိုထားပါတယ်
။လက်နက်ခရံပြည့်စုံတဲ့တာလီဘန်ဖောက်ဝင်၁၀ယောက်ထက်မနည်းကချိတ်ဆက်တိုက်ခိုက်ကြတာကြောင့်လူမျိုးရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တယ်လို့အာဖဂန်နစ္စတန်တောင်ပိုင်းကမတိမကျင်ဖြစ်နေတဲ့ဟယ်မန်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ဒီကနေ့ဆော့ဘိုင်းကဂရက်ခိုင်မှာဖြစ်တဲ့တိုက်ခိုက်မှုဟာရဲဌာနချုပ်နဲ့အာဖဂန်ထောက်လောင်းရေးအဖွဲ့ရဲ့ရုံးတွေကိုပြစ်မှတ်ထားတိုက်ခိုက်ကြတာပါ။တိုက်ခိုက်သူ9ယောက်ကိုလူမျိုးရေးတပ်ဖွဲ့တွေကတုတ်တင်လိုက်ပြီးကျန်တဲ့စစ်သွေးကြွတွေကိုချိန်မုံးဖို့ဆက်ပြီးတိုက်နေတယ်လို့ပြည်နယ်လူမျိုးရေးဆိုင်ရာကြီးကြပ်တာဝန်ရှိသူအဗ်ဒူဂျဘာခိုရာမန်က VOA ကိုပြောပါတယ်။တိုက်ခိုက်သူတွေထဲမှာအသေးခံပုံခွဲသူတွေပါတယ်လို့အာဏာပိုင်တွေကတန်လျာရှိတဲ့အကြောင်းလည်းသူကပြောပါတယ်။တိုက်ပွဲမှာရဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။
လေရုညဉ့်ညံ့မှုကိုရှော့ချရေးအတွက်တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေဟာအတိုင်းအတာတစ်ခုအထိတက်ရောက်မှုရှိတဲ့အနေအထားမျိုးတွေ့မြင်နေရပြီးနိုင်ငံရဲ့နှေးကွေ့နေတဲ့စီးပွားရေးကြောင့်လည်းဒစိတပိုက်အထောက်အပံ့ဖြစ်စေခဲ့ပါတယ်။တရုတ်နိုင်ငံရှေ့ပိုင်းမြို့တွေမှာလက်တလောနှစ်တည်းအတွင်းမီးခိုးမြူတွေဖုံးအုပ်မှုနဲ့အကြီးအကျယ်ကျုံတွေ့ခဲ့ရပြီးတဲ့နောက်တရုတ်အစိုးရကလေရုညဉ့်ညံ့မှုကိုရှော့ချဖို့ကတိပြုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ကြောင်မီးသွေးအသုံးပြုမှုက2015ခုနှစ်မှာ 3.9 ရာခိုင်နှုန်းကိုရော့ချခဲ့ပြီးအရင်နှစ်ကထက် 300 ရာခိုင်နှုန်းနီးပါးရော့ချခဲ့တာဖြစ်ပါတယ်။ဂ ချောင်မီသွေးလောင်စာအသုံးပြုမှုကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုအများဆုံးဖြစ်စေတာကြောင့်တရုတ်ရဲ့ချောင်မီသွေးလောင်စာအသုံးပြုမှုရော့ချလာမှုကဓာတ်ငွေ့ထုတ်လွှတ်မှုရော့ချစေဖို့အထောက်အကူဖြစ်စေတာပါတရုတ်နိုင်ငံဟာကမ္ဘာပေါ်မှာဖန်လွင်ဓာတ်ငွေ့အများဆုံးထုတ်လွှတ်တဲ့နိုင်ငံဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်ခဲ့တဲ့ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းဓာတ်ငွေ့ထုတ်လွှတ်မှုကလည်းအရှိန်အဟုန်နဲ့ထိုးတက်ခဲ့ပါတယ်
အင်ဒိုနီးရှားကျွန်းစုတွေတချို့မှာနေထိုင်ကြတဲ့လူသန်းပေါင်းများစွာဟာဒီကနေ့ရှာရှာပါပါနေအပြည့်ကျတာကိုတွေ့ခွင့်ရကြပါတယ်။ဗိုလ်ဟူးနေအာယုံတက်ပြီးချိန်လေးမှာကဘာဂျိုနဲ့နေကြလာမင်းကြီးစပြီးဝင်သွားတာကိုပြည်နယ်ဆန်တစ်ခုနဲ့မတူညီတဲ့အချိန်သတ်မှတ်ချက်ရှိတဲ့ဒေသတွေကလူတွေအားကစားရုံတွေစိုက်ခင်းတွေနဲ့တောင်ကုန်းတွေပေါ်ကနေစောင့်ကြည့်ကြတာပါ။နှစ်မိနစ်ကြာနေကျသွားတဲ့အမောင်ဖုံးချိန်လေးအတွင်းနေကျရလမ်းကြောင်းတစ်လျှောက်ကရွာတွေမှာဆူတောင်းပွဲတွေဘာသာရေးဝတ်ပြုပွဲတွေလုပ်ကြပါတယ်။အမေရိကန်အာကာသအေဂျင်စီ NASA ကသိပ္ပံပညာရှင်တွေအပါအဝင်ကမ္ဘာတဝန်းကလူထောင်ပေါင်းများစွာနဲ့နေကျတာကိုစောင့်ကြည့်ကြပါတယ်။ NASA သိပ္ပံပညာရှင်တွေကတော့မာလူကူကျွန်းကနေစောင့်ကြည့်ကြတာပါ။အင်ဒိုနီးရှားနိုင်ငံရဲ့တချို့အစိတ်ပိုင်းတွေမှာတော့ကောင်းကင်မှာတိမ်ဖုံးနေတာကြောင့်နေကျတာကိုအပြည့်အဝမတွေ့ကြရပါဘူး။အာရှတိုက်ကတချို့နေရာတွေ၊ Australia နိုင်ငံနဲ့ Pacific သမုဒ္ဒရာတွေကနေပြီးတော့လည်းနေကျတာကိုဒီစိတ်တစ်ပိုင်းတွေ့ကြရပါတယ်ခင်ဗျာ။ Direct from Washington The Voice
of America ထိုင်တန်ရောက်တဲ့သတင်းတွေကိုကိုကြွကြော်သိနေမှသိညီထိုင်တို့ကကြီးညာပေးခဲ့တာပါဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးတော့မြန်မာနိုင်ငံမှာမကြခင်တက်လာမဲ့အစိုးရတင်တဲ့အတွင်ကူးပြောင်းရေးလုပ်ငန်းတွေပေါ်အမေရိကန်နိုင်ငံရဲ့သဘောထားအမြင်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေအောင်မြင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးကူညီသွားမှာဖြစ်တဲ့အကြောင်းနဲ့ရွေးကောက်ပွဲရလပေါ်ထွက်လာမဲ့အရက်သားအစိုးရကိုကြိုးဆိုတဲ့အကြောင်းဝါရှင်တန်မြို့တော်မြန်မာသံအမတ်ကြီးနေအိမ်မှာမတ်လ၈ရက်နေ့ကတင်ပါတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအာရှနဲ့ Pacific ဆိုင်ရာလက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရဆောကပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်အမတ်ကြီးကလည်းအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားအနာဂတ်ဆက်ဆံရေးပို့မှုကောင်းမွန်လာမယ့်မျှော်လင့်တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အခမ်းအနားကိုသတင်းသွားယူခဲ့တဲ့ကိုသိန်းထိုက်ဦးကတင်ပြပေးပါလိမ့်မယ်ရှင်
။ပုံမှန်အားဖြင့်ဇန်နဝါရီလမှကျင်းပလို့ရှိပေမဲ့ပြီးခဲ့တဲ့လပိုင်းနေ့အတွင်းဝါရှင်တန်မြို့တော်ရဲ့ရာသီဥတုအခြေအနေကြောင့်မနေ့ကမလ၈ရက်နေ့မှာလွတ်လပ်ရေးနေ့အခမ်းအနားကိုအမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးရဲ့နေအိမ်မှာကျင်းပလာဖြစ်ပါတယ်။ဒီအခမ်းအနားကျင်းပတဲ့အချိန်ဟာမြန်မာနိုင်ငံမှာယူကော့ပွဲရလဲ့အရာအစိုးရတည်းကဖွဲ့စည်းတာဝန်ယူဖို့ပြင်ဆင်ကြိမ်းနဲ့တိုက်ဆိုင်နေတာမို့လဲယူကော့ပွဲရလဲ့အရာပြောင်းလဲတွေဘာတွေပေါ်လာမလဲအမေရိကန်မြန်မာဆက်ဆံရေးအပေါ်မှာရောဘလို့ရိုက်ခတ်မှုတွေရှိမလဲဆိုတာကိုနိုင်ငံတကာသံတမန်တွေမြန်မာပြည်လုပ်ကိုင်ဆောင်ရွက်နေသူတွေစိတ်ဝင်စားခဲ့ကြပါတယ်။မြန်မာတန်အမတ်ကြီးဦးကျော်မျိုးထွတ်ကတော့သူတာဝန်ယူခဲ့တဲ့ကာလအတွင်းအမေရိကန်မြန်မာဆက်ဆံရေးတိုးတက်လာခဲ့တဲ့အခြေအနေတွေကိုအခုလို VOA ကိုရှင်းပြပါတယ
်။အဓိကအဖြစ်တော့ကျွန်တော်တာဝန်ထမ်းဆောင်တဲ့ကာလအတွင်းမှာပေါ့လေ။ဟလာအမေရိကန်အစိုးရနဲ့ရောဟလာအဲ့တဲ့ပို့ပြီးတော့ထူးခြားတာကတော့ကျွန်တော်တို့ဒီကွန်ဂရက်စ်နဲ့ပေါ့နော်ကွန်ဂရက်စ်နဲ့ဆင်နတ်နဲ့ပါကျွန်တော်ဝင်ရောက်ပြီးတော့ကွန်ဂရက်စ်မန်နဲ့ဆင်နတ်တွေနဲ့တွေ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုရှင်းလင်းပြတဲ့အချိန်မှာသူတို့အနေနဲ့လည်းဟလာနောက်ဆုံးကျွန်တော်တို့ဒီရွေးကောက်ပွဲကာလအထိဖြစ်ပေါ်တိုးတက်မှုတွေဆိုတော့အတိအမှတ်ပြုလက်ခံလာကြပါတယ်အဲ့အတွက်လည်းကျွန်တော်တို့ဒီဟိုပါပေါ့ကျွန်တော်တို့ဒီမှာအမေရိကန်မှာရှိတဲ့ Chamber of Commerce ASEAN US ASEAN Business Council စသဖြင့်သူတို့အဖွဲ့အစည်းတွေကနေပြီးတော့လည်းဒီ Senator အဲ Senate ရဲ့ Congress ရဲ့ဟိုနဲ့နောက်ပြီးတော့ဒီ American အစိုးရပေါ့အဓိကအဖြစ်တော့နိုင်ငံရေးဝန်ကြီးဌာနနောက်ပြီးတော့ဟိုကုန်သွယ်ရေးဌာနပေါ့အဲ့ဒီဟာတွေကိုဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီ sanction တွေဖြေလျှော့ပေးဖို့ဆိုပြီးတော့သူတို့စာရေးတောင်းဆိုထားတာရှိပါတယ
်ဟုတ်ကဲ့
အဲ့တော့အဲ့ဒါတွေကကျွန်တော်တို့ရဲ့တိုးတက်မှုတွေပေါ့
နောက်ထပ်ပေါ်အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတိုးတက်ဖို့ဆိုရင်ဘာတွေလိုအပ်တယ်လို့တာမတ်ကြီးနေလဲပြောချင်ပါလေခင်ဗျ
ာကျွန်တော်တို့ကျွန်တော်အမြင်ကတော့ပေါ့လေကျွန်တော်တို့ဆက်လက်ပြီးတော့ပဲအခုလက်ရှိအကောင့်ထဲပေါ်ထားတဲ့ဟိုကျွန်တော်ဟိုမေးပွန်းမပြတ်ဆက်ဆံနေတဲ့ဟာကိုဆက်လက်ထိန်းသိမ်းသွားပြီးတော့လာနောင်တက်လာမယ့်အစိုးရဘက်မှလည်းဒါမူတည်တာပေါ့လေနောင်တက်လာမယ့်အစိုးရအနေနဲ့လည်းကျွန်တော်ထင်ပါတယ်ဆက်ဆံရေးပို့ပြီးတော့တိုးတက်ဖို့လည်းလာလာရှိပါတယ်
ဟုတ်ကဲ့နောင်တက်လာမယ့်အစိုးရလို့တာမတ်ကြီးပြောတဲ့အတွက်ကြောင့်နောင်တက်လာမယ့်ခုဆိုလို့ရှိရင်အစိုးရအသစ်ဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကာလပေါ့နော်အဲ့တော့နောင်တက်လာမယ့်အစိုးရအနေနဲ့ဆိုရင်ဒီတန်ယုံတာဝန်တွေအပြောင်းလဲရောရှိနိုင်မှာမလားခင်ဗျအ
ဲဒါတော့ကျွန်တော်လည်းကြိုတင်မှန်းဆလို့တော့မရသေးပါဘူးခင်ဗျဟုတ်ကဲ
့ဟုတ်ကဲ့
ဘာဟိုပေါ့လေဒါတော့အဲ့တက်လာတဲ့ပုံမှန်မူတည်မှာပေါ့လေနောင်တက်လာမယ့်အစိုးရပုံမှန်မူတည်ပြီးတော့မှသူရဲ့မူဝါဒပုံမှန်မူတည်ပြီးတော့မှဒါပေမဲ့ကျွန်တော်အထင်တော့လောလောဆယ်ချက်ချင်းကြီးတော့လည်းမဖြစ်နိုင်သေးတော့ဘူးလို့ယူဆပါတယ်ပဲပြောင်းတော့ပြောင်းလဲဖို့တော့ရှိမှာပါ
သဗ္ဗဥဒိသေလက်ထက်မြန်မာနိုင်ငံမှာတိုးတက်လာတဲ့ပြောင်းလဲတွေအကြောင်းကိုလည်းတန်မတ်ကြီးဦးကျော်မျိုးတို့ကအခမ်းအနားမှာအဓိကပြောဆိုသွားပါတယ်ဒီအခမ်းအနားမှာနိုင်ငံတကာသံတမန်တွေနဲ့အတူအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားကြီးဝန်ကြီးဒန်နီယယ်ရော့ဆယ်လည်းတက်ရောက်ပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေအောင်မြင်မှုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ကူညီသွားမှာဖြစ်တဲ့အကြောင်းမစ္စတာဒန်နီယယ်ရော့ဆယ်ကအဓိကပြောဆိုသွားပါတယ်
Myanmar took a critical step in the democratic transition. And today, Ambassador, your country is poised to transfer power to an elected civilian government. Congratulations.
Manang democracy tin ku pyaung yi twe yee chi de chelan de ku lan ni ba bi. Tan ma ji khmyar, khmyar lo ye tai pi ya yuk kaw pwe ya la ya thwat paw la de. Ya ta su ya wo a na lwet pyaung pwe wo pyin sin ni ba bi. Di paw ma le wan ta kaung yu chi chu ba de.
We as US government officials acknowledge and respect President Thein Sein.
No, make an sua ya shi ni ne. Tan ma u tei sein ne sua phaw win ni ye မြန်မာပြည်အတွက်အပြောင်းအလဲတွေပေါ်ပေါက်လာရေးထူးခြားတဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုပါရဲဒေါက်တာဆက်စုကြည်နဲ့ NLD အစိုးရတစ်ခုလည်းအလားတူကျွန်တော်တို့ကြိုးဆိုပါရဲ
We in the United States are committed to work with Myanmar's people with Myanmar's government with your leaders and as you move towards
American ပြောင်းစုနေတဲ့မြန်မာပြည်တွေမြန်မာစုရနဲ့မြန်မာခေါင်းဆောင်တွေနဲ့လက်တွဲလှုပ်ဆောင်မှုတိုင်းထိုင်ချထားပါရဲမြန်မာပြည်အနေနဲ့ပိုပြီးဒီမိုကရေစီပွင့်လင်းတဲ့ချမ်းသာကျွယ်ဝငြိမ်းချမ်းတဲ့အနာဂတ်ကိုပိုပြီးရောက်လာလေလေအမေရိကန်ပြည်ထောင်စုကလည်းပိုပြီးကူညီပံ့ပိုးသွားလေလေဖြစ်ပါလိမ့်မယ်ကျွန်တော်တို့ရဲ့ကူညီထောက်ပံ့မှုတွေဟာမြန်မာနိုင်ငံရဲ့အပြောင်းအလဲတွေရရှိမှာနည်းနည်းချင်းချင်းပေါ်ပေါက်လာဖို့လည်းအထူးကအာရုံစိုက်ပံ့ပိုးသွားမှာဖြစ်ပါတယ
်အပြောင်းအလဲတွေကကြားလာမယ့်ဂျိုးမြတ်တွေဟာမြန်မာပြည်သူတွေအတွက်အလောက်ကန်ပညာရေးနဲ့ခွင့်လန်းတွေပေါ်လာဖို့အာမခံနိုင်ရေးနောက်မြန်မာနိုင်ငံအတွင်းကွဲလွဲချက်တွေနှေးပါပြီးပြည်ပခါတွေခြုံငင်းရေးကိုဥတီကူညီတော့မှာဖြစ်တဲ့အကြောင်းဒီတက်ပုံပြေအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်သွားမယ်ဆိုတော့အာရှနဲ့ပစိဖိတ်ရေးရလက်ထောက်နိုင်ငံသားဝင်ကြီးဒန်နီယယ်ရက်ဆယ်ကပြောဆိုသွားခဲ့ပါလိမ့်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြခဲ့တာပါရှင်အခုတော့လက်ရှိအစိုးရနဲ့မကြခင်တက်လာမဲ့အစိုးရတေအာနာလွဲပြောင်းရေးကိစ္စပေါ်မြင်းမြင့်ချက်ကိုတင်ပြပေးပါမယ်သမဒနဲ့ဆိုရတာဝန်လွှဲပြောင်းကိစ္စတွေအတွက်လက်ရှိအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့အနိုင်ရ NLD ပါတီကိုယ်စားလှယ်တွေကြားလာမယ့်17ရက်နေ့မှာအချောသဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။သမဒအာဏာလွှဲပြောင်းကိစ္စတွေအတွက်နှစ်ဖက်ကြားကွဲလွဲတဲ့အမြင်တချို့ရှိနေတာမို့ဒီပေါ်ညှိနှိုင်းဆွေးနွေးဆောင်ရွက်ဖို့ကြံရှိနေတယ်လို့သမဒဦးသိန်းစင်ရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်က VOA ကိုပြောပါရတယ်။ဦးရဲထွတ်ကို VOA သတင်းတော်ကိုထက်အောင်ကဆက်သွယ်မြင်းမြန်းထားတာကိုနားဆင်နိုင်ပါပြီရှင်။
ဒီကကျွန်တော်တို့ကပြင်ဆင်ထားတာဟုတ်တယ်။ဟိုသမရလွှင့်ပြောင်းရေးတာဝန်နဲ့ပတ်သက်လို့တစ်ဖက်လုံးကသဘောတူထားတာတော့ရှိပါတယ်။အဲ့ဒါကတော့ကတိစကားပြုတာကိုသူ့တော်မှာလုပ်မယ်။တာဝန်လွှင့်ပြောင်းတဲ့ခန္ဓာကိုသမရအိမ်တော်မှာလုပ်မယ်။ဒါတော့အခြေခံအမြင်သဘောတူထားပြီးသားပေါ့။ဟိုကျွန်တော်ထမ်းကြည့်ရမှာတော့သမရအိမ်တော်မှာအခန်းအောင်ကျင်းပလို့ရှိရင်ဘယ်လိုပုံစံနဲ့လုပ်မလဲဆိုတဲ့ကိစ္စတော့ကျွန်တော်တို့ကြားမှာပြန်ကြည့်ဖို့လိုနေသေးပါတယ်။အဲ့ဒါတော့ကျွန်တော်တို့ကအဓိကဆွေးနွေးဖို့
ဒီတမနာကရီတစ္ဆာပြူရာကိုအနေဒီဘက်ကပေါ့နော်လွတ်တော်မှာလုပ်ဖို့အတွက်သူတို့ကဆန္ဒရှိကြပါတယ်ဆိုတော့အဲ့ဒီပွဲကိုကောတမနာဦးသိန်းစိန်ပေါ့အပါဝင်ပေါ့ဒီဝင်ကြီးတို့အစိုးရဖွဲ့တွေလာဖို့အစီအစဉ်ရှိပါလားခင်ဗျာ
နိုင်ငံတော်မှာကရီတစ္ဆာပြူရာတော့ကျွန်တော်တို့2017လောကဆန္ဒတိုင်းဆိုတော့တမနာအစ်စ်နဲ့သူ့ကိုရွေးချယ်လိုက်တဲ့လွတ်တော်ပြည်အောင်လွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့ဒါတခြားဖိတ်ကြားထားတဲ့ဧည့်သည်တွေပဲဖို့ရှိပါတယ်ကျွန်တော်တို့တမနာကတော့အဲ့ဒီမှာကျွန်တော်တော်ပြီးတက်ဖို့မရှိပါဘူး။သူကတော့အိမ်တော်ဆောက်ဆိုင်ပြီးတော့မှဂရိစာပြုပြီးတော့သမရာပစ်တာကိုအစတင်ထားဆောင်တဲ့သမရာကိုတာဝန်တော်ပြောင်းဖို့အတွက်ဆောက်ဆိုင်မှာဖြစ်ပါတ
ယ်။ဟုတ်ကဲ့။ဝင်ကြီးတို့ဘက်ကတော့ဒီသမရာအနာလွှဲပြောင်းရင်းနဲ့ပတ်သက်လို့အိမ်တော်မှာလှုပ်ဖို့အတွက်အဓိကဆွေးနွေးတော့မယ်ပေါ့လေ။ဆိုတော့အဲ့ဒီဆွေးနွေးပွဲကိုရောအဆိုကိုရောသူတို့ဘက်ကဒီ NLD ဘက်ကရောဒီလက်ခံပါရလားခင်ဗျာ။ဒီအိမ်တော်မှာပဲလှုပ်ဖို့အတွက်သူတို့ကရောသဘောတူပါလားခင်ဗျာ
။ဟိုအခမ်းအနားကိုအိမ်တော်မှာလှုပ်မယ်ဆိုတော့သူလည်းသဘောတူတယ်တာဝန်လွှဲတဲ့အခမ်းအနားကို။ဆိုတော့အဲ့ဒီအခမ်းအနားကိုဘယ်လိုပုံစံဘလို့ဆင်းနေကြည့်ပါမယ်ဆိုတော့ကျွန်တော်ကြားမှာကွယ်လွဲမှုတွေရှိနေလို့ပြန်ရှိရအောင်မယ်
။ဟုတ်ကဲ့ဘလို့ရင်းများကွယ်လွဲမှုတွေရှိနေရပါလဲခင်ဗျ။အ
ဓိကတော့ပါပဲကျွန်တော်တို့ကကွန်ပျူတာဖွဲ့လို့ဟာမျိုးထည့်မလားပေါ့ကျွန်တော်ဘက်ကတော့ကွန်ပျူတာဖွဲ့လို့ဟာမျိုးထည့်ချင်တာပေါ့နော်ဒါနိုင်ငံကြီးကလည်းအနှစ်သာရရှိတယ်။ကွန်ပျူတာဖွဲ့ဆိုတာကဟိုတက်မတော်တဲ့နိုင်ငံတော်ကိုကိုစားပြုတဲ့တက်ဖွဲ့ပေါ့။ဒါမျိုးထည့်ဖို့သူတို့ဘက်ကတော့အဲ့လိုမျိုးတွေကိုထည့်တယ်မထည့်ဘူးပြန်စဉ်းစားနေတဲ့ဘောလို့ရှိတယ်။ဒါမျိုးတွေကွယ်လွဲတာပါ
ဝင်ကြီးဘက်ကရောဒီပေါ့နော်ဒီတမနာအနာလွှဲပြောင်းရေးနဲ့ပတ်သက်လို့သူတို့ကိုဒီအဲ့ဒီအပြင်ဒီထက်ပေါ့ဘာလေးများထပ်ပြီးကြတော့အဓိကဆွေးနွေးသွားဖို့ရှိပါအောင်မလဲခင်ဗျာ
မရှိပါဘူးဗျာရှင်တော့ကျွန်တော်လည်းသူတို့ PowerPoint တွေပိုင်းနဲ့ရှင်းပြထားပြီလားပါအခုတော့ဒါကျွန်တော်နောက်ဆုံးပြန်တော့အသေးသေးပြန်ရှင်းရမယ့်သဘောပေါ့ဒီနေရာမှာတော့ဗျာခင်ဗျားတို့ကနားလည်ထားဖို့ဟိုမတော်အားလုံးနားလည်ဖို့လိုတာတော့ဒါဒီဥသိသိအစိုးရနဲ့မြို့သားဒီမိုစီဖွဲ့ချုပ်ကခေါင်းဆောင်တဲ့အစိုးရတခုလည်းနဲ့ဆိုင်တဲ့ခန္ဓာမှုပေါ့ဗျာနောက်မှအစဉ်အဆက်လုပ်ဖို့လိုအပ်တဲ့အတွက်ကြောင့်မလို့ပါပြပါလိုက်တဲ့အစီအစဉ်တွေအားလုံးကျွန်တော်တို့ပါဖို့အတွက်စဉ်းစားဆောင်ရွက်နေတာပေါ့နောက်တစ်ခုကလည်းအဲ့ဒါအကုန်ကြများမယ်ဘာညာလို့ပြောနေတာရှိပါတယ်တကယ်ကြတော့ကျွန်တော်တို့လုပ်မဲ့ခန္ဓာလည်းဘာမှကုန်ပြစရာမရှိပါဘူးကွန်ပျူတာဘက်ဆိုတော့လည်းအသင့်ဖွဲ့စည်းထားပြီးသားဖြစ်တယ်အခြားနိုင်ငံတွေကခေါင်းဆောင်တွေလာလို့ရှိနေတာမျိုးက ျွန်တော်တို့၄ပြုတော့မှကျိုးစုံနေကြဖြစ်တယ်။အဲ့တော့အိမ်တော်ထဲမှာလုံးမဲ့ဟလာဒီအတရားသနာပလင်ပုံတူရှိမှလုံးမဲ့ခန္ဓာမျိုးဆိုတော့ဘာမှကျွန်တော်ကငွေကြီးကုန်ကြစရာမရှိပါဘူး။အဲ့တော့အက်ခံပိုးကြီးအက်ခံပိုးကြီးပဲလေကျွန်တော်ပါမှာမဟုတ်ပါဘူး။
ဆိုတော့တကယ်လို့များပေါ့နော်အိမ်တော်မှာအဲ့လိုမျိုးအခမ်းအနားပေါ့နော်ဝင်ကြီးတို့ဘက်ကပြောသလိုများတကယ်လို့လုတ်ဖြစ်တယ်ဆိုရင်ဘယ်ရဲ့မှာများအဓိကလုတ်သွားဖို့ရှိပါလဲခင်ဗျဟု
တ်ဒါတွေကတော့ကျွန်တော်ကတမရတိဂရိဇာကျူရဲအတမရိုင်းဥဒိတ်တွေလုတ်ခဲ့တဲ့ဟာပေါ့မူဒီပြောတော့မိုက်လ30ပေါ့ဗျာအဲ့လိုမျိုးပြီးတဲ့ချိန်မှာသူကလွတ်တော်နေဒီကိုထွက်လာပြီးတော့ဒီမှာဆက်လုတ်မှာပေါ့ခန္ဓာတကယ်ကျတော့အပိုင်းနှစ်ပိုင်းပေါ့ဒါပေမဲ့ကျင်းပါတော့တစ်ဆက်တည်းဖြစ်ဖို့များပါတယ်
တမနာအနာလွှဲပြောင်းရေးအပါဝင်ပေါ့လေအစိုးရတစ်ခုနဲ့တစ်ခုအပြောင်းလဲမှာဆိုရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တိတိကျကျပြဋ္ဌာန်းမထားဘူးဆိုပြီးတော့တချို့ကပြောဆိုနေကြပါတယ်ဝင်ကြီးခင်ဗျဆိုတော့အဲ့အနေနဲ့ပတ်သက်လို့ဝင်ကြီးတို့ကရောအနာလွှဲပြောင်းရေးမှာတစ်ခုနဲ့တစ်ခုပေါ့နော်တစ်ဖက်နဲ့တစ်ဖက်အဆင်ပြေချောချောမွေ့မွေ့ဖြစ်အောင်ဘာတွေများအဓိကစီစဉ်ထားပါလဲခင်ဗျအ
ဓိကဗျာဒါတော့ကျွန်တော်လွတ်တော်ဒီအနာလွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့တာဝန်လွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့မှာဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိတိကျဖော်ပြထားတဲ့ဒီမရှိတဲ့အတွက်ကြောင့်လို့နောက်ကအစင်လာကောင်းတစ်ခုဖြစ်အောင်ကျွန်တော်ကစူးစမ်းပြီးဆောင်ရွက်နေတာပေါ့အဲဒါကလည်းကျွန်တော်ကတမရိုင်းနဲ့ဒေါ်ဆောက်စီနဲ့တွေ့ချိန်မှာတစ်ဖက်ကောမဒီဖော်ရမှာပူးပေါင်းဆောင်ရွက်မယ်ဆိုလို့လုပ်ခဲ့တာရှိတယ်နောက်တစ်ခါဝန်ကြီးဌာနကဒီတစ်ခုရင်းလိုက်လဲစနစ်ကြတာဝန်လွှဲပြောင်းပေးနိုင်အောင်ကျွန်တော်ပြင်ဆင်နေတယ်ဒါအောင်ဘာလို့လုပ်နေလို့ပြောတော့တစ်ကတော့ကျွန်တော်တို့ကောမဒီဖော်ရဲနှစ်ကတော့ဝန်ကြီးဌာနတစ်ခုရင်းလိုက်တရားပြင်ဆင်နေတယ်သုံးကတော့အဲဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့ကိစ္စတစ်ခုကိုနောက်ရွေးချယ်တည်ထောင်မယ်အစင်လာကောင်းတစ်ခုဖြစ်အောင်နိုင်ငံကုန်တိတ်ခါနဲ့ကြည့်အောင်စောင့်နိုင်ဖို့ကျွန်တော်ကြိုးစားနေပါတယ်
ဟုတ်ကဲ့ပါခင်ဗျဝင်ကြီးကျေးဇူးများတင်ပါတယ်ခင်ဗျဟုတ
်ပါပြီ
ပြန်ကြရေးဝင်ကြီးဦးရထွတ်ကိုကိုထက်အောင်မေးမြန်းခဲ့တာပါရှင်အခုတော့မြန်မာနိုင်ငံစီးပွားရေးနဲ့အိန္ဒိချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးအနာဂတ်အခြေအနေကိုတင်ပြပေးခြင်းပါတယ်အနာဂတ်မှာအာဆီယံနိုင်ငံတွေရဲ့စီးပွားရေးအင်အားကောင်းမွန်တိုးတက်လာပြီးစီးပွားရေးအရရေးပါတဲ့အစုအဖွဲ့ဖြစ်လာဖို့အလားအလာရှိနေတဲ့အတွက်အာဆီယံနိုင်ငံတွေနဲ့ပိုမိုနီးစပ်စွာပူးပေါင်းဆောင်ရွက်နိုင်ရည်ရွယ်ပြီးအမေရိကန်အခြေစိုက် GE General Electric ကုမ္ပဏီကအာဆီယံအဖွဲ့ဝင်10နိုင်ငံကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးနယူးယောက်မြို့မှာတင်တဲ့တစ်ခုပို့ချပေးနေပါတယ်ဒီတင်နဲ့မှာပါဝင်တက်ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မွန်းညိုကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။အမေရိကန်နိုင်ငံကကမ္ဘာကျော်လျှက်စစ်ပစ္စည်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ GE General Electric ကုမ္ပဏီကအာဆီယံ10နိုင်ငံကလွှတ်တော်အမတ်တွေအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တက်သည့်ပညာရှင်တွေကိုဖိတ်ခေါ်ပြီး၄ရက်ကြာတင်နန်းပို့ချပေးနေတာဖြစ်ပါတယ်။AEC လို့ခေါ်တဲ့အာဆီယံစီးပွားရေးအတိုက်အဝန်းဟာအနာဂတ်ကမ္ဘာစီးပွားရေးမှာစတုထအကြီးဆုံးစီးပွားရေးအုပ်စုကြီးဖြစ်လာနိုင်တဲ့အလားအလာရှိတာကြောင့် GE အနေနဲ့လည်းအာဆီယံနိုင်ငံတွေကအစိုးရတွေနဲ့ပုံမှန်နီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်ရေးရည်မှန်းချက်နဲ့အခုလိုနယူးယောက်မြို့မှာတင်နန်းပို့ချခြင်းဖြစ်တယ်လို့ NLD ပါတီကမကွေးတိုင်းဒေသကြီးလွတ်တော်အမဒေါက်တာအောင်မွန်းညိုကပြောပါတယ
် GE ဆိုတဲ့ General Electric ဆိုတဲ့ကုမ္ပဏီကြီးရတယ်ပြီးတော့ဟိုအကုန်ကြခံပြီးတော့ဖိတ်တာပေါ့အာဆီယံ10နိုင်ငံလုံးကိုဖိတ်တာပေါ့ဒါချို့လည်းပဲအစိုးရဝန်ထမ်းတွေပါတယ်အစိုးရဝန်ထမ်းတွေပါတယ်ကျွန်တော်တို့စီကတော့ကျွန်တော်ရဲ့အဲဒီဒေါက်တာခဲအောင်ကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့နောက်တစ်ခါဒီအစိုးရဝန်ထမ်းက3ယောက်ပါတယ်ညွှန်ကြားမှုအဆင့်3ယောက်ပါတယ်သူတို့လာတာပေါ့အခြားနိုင်ငံကလည်းပဲအဲဒီဝန်သူဝန်ကြီးတယောက်ပါတယ်ပေါ့နော်အဲ့ဒါမျိုးအာဆီယံနိုင်ငံတွေကလည်းလာတာအဲဒီခေါင်းရတော့အာဆီယံ Government Leadership Program နဲ့နော်သူကအာဆီယံနဲ့ဒီ GE နဲ့ဘလို့အလုပ်လုပ်တယ်ဆိုတာဒီအာဆီယံက AEC ဆိုတဲ့ဒီအာဆီယံစီးပွားရေးအတိုင်းဝန်ဖြစ်လာမယ်ဆိုလို့ရှိရင်ကမ္ဘာပေါ်မှာစတုထအကြီးဆုံးဟလာဒီဘာပေါ်စီးပွားရေးအင်အားဖြစ်လာနိုင်တယ်ပေါ့အဲကြောင့်မလို့အနာဂတ်မှာဟလာဒီအာဆီယံနဲ့ခေါင်းဆောင်တွေအနေနဲ့ဘလို့မျိုးဟလာကိုယ်တိုင်ပြည်ကိုဘလို့ဥဆောင်ကြမလဲဆိုတာဒီအဲ့ဒါဒီပြောတာပေါ့ဗျာ
AEC အာဆီယံစီးပွားရေးအတိုင်းဝန်ကိုတော့2015ခုနှစ်ဒီဇင်ဘာလမှာစတင်တည်ထောင်လိုက်တာဖြစ်ပါတယ်လူရေအဖြစ်622တန်းရှိတဲ့အာဆီယံ10နိုင်ငံကတည်ထောင်ထားတဲ့ဒီစီးပွားရေးအတိုက်အဝန်းဟာလက်ရှိအဖြစ်အာရှတိုင်းမှာတတိယအကြီးဆုံးစီးပွားအုပ်စုအဖြစ်နဲ့တည်ရှိနေပေမဲ့လည်းကမ္ဘာစီးပွားရေးကြီးတစ်ခုလုံးနဲ့နှိုင်းယှဉ်လိုက်ရင်အဆင့်9မှာသာရှိနေသေးတာပါဒါပေမဲ့အာဆီယံနိုင်ငံတွေရဲ့လက်ရှိစီးပွားရေးဖွံ့ဖြိုးမှုအတိုင်းဆက်သွားနေမယ်ဆိုရင်လာမယ့်2050ခုနှစ်မှာကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ1.3 trillion နဲ့ကမ္ဘာစတုထစီးပွားအင်အားအကြီးဆုံးအုပ်စုဖြစ်လာမယ်လို့ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားတာပါလက်ရှိနယူးယောက်မြို့မှာကျင်းပနေတဲ့တင်နန်းမှာတော့တယောက်လာကြတဲ့ကိုယ်စားလှယ်တွေကမိမိတိုင်းပြည်အသီးသီးအတွင်းဘလို့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်ကြမလဲဆိုတာကိုတင်နန်းပထမနေ့ဖြစ်တဲ့မတ်လ9ရက်နေ့ကဆွေးနွေးကြတာမှာမြန်မာနိုင်ငံမှာကောင်းမွန်တဲ့အခွင့်အရေးပေါ်ပေါက်လာဖို့လိုအပ်တယ်ဆိုတဲ့အချက်ကိုပါဝင်ဆွေးနွေးခဲ့တယ်လို့ဒေါက်တာအောင်မင်းညိုကပြောပါတယ်
အဲ ကိုတိုင်းပြည်အတွက်ဘယ်လိုကောင်းအောင်လုပ်မလဲခေါင်းဆောင်အနေနဲ့ဘာတွေလုပ်မလဲဆိုတာတွေသိရတာပေါ့ဗျာဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီနေ့ဟလာဒီအပြောင်းလဲတွေကလည်းပဲဟလာဒီ digital age မှာအကုန်လုံးကအလွန်ကိုမြန်ဆန်နေတယ်ပေါ့အပြောင်းလဲလို့ဖို့လိုတယ်ဘာဒီများပြောင်းလဲဖို့လိုလဲဆိုပြီးတော့ဆွေးနွေးကြတဲ့အခါရှိတယ်အဲဒီမှာကျွန်တော်ဆွေးနွေးတဲ့အခါကတော့ဒီလူရဲ့ mindset ကိုပြောင်းဖို့လိုတယ်စိတ်နေသဘောထားခံယူချက်တွေလည်းပဲပြောင်းနိုင်တဲ့နာပြောင်းရမယ်ဆိုပြီးကျွန်တော်ဆွေးနွေးခဲ့တယ်ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒီအခွန်ဆောင်တဲ့ကိစ္စပေါ့ taxation ဆိုတဲ့အခွန်ဆောင်တဲ့ကိစ္စเนาะကျွန်တော်တို့မြန်မာနိုင်ငံမြန်မာလူမျိုးက social အဆိုးရအောင်မှနေကြတာနှစ်ပေါင်းများစွာနေကြတာဒီဟလာပုဂ္ဂလိကအခန်းကဏ္ဍလည်းမှိမ့်မင်သေးသေးနေတော့က test culture ဆိုတဲ့ဒီအခွန်ပေးဆောင်တာအခွန်ဆောင်တဲ့တိုက်တင်တဲ့အခွန်ဆောင်တဲ့ဟာအဲဒီအပြုအမူအမတန်ကိုအတွေ့အကြုံနဲ့နေတာပေါ့အာဆီယံနိုင်ငံတွေထဲမှာကြည့်မယ်ဆိုလို့ရှိရင်လည်းပဲမြန်မာနိုင်ငံဟာအခွန်အတုရတဲ့ဒီဟိုဒီ tax revenue အခန်းကဏ္ဍအမတန်ကိုအနည်းဆုံးဆင့်မှရှိတယ်အဲ့တော့မလို့ဒီအခွန်ပေးရမယ်နိုင်ငံသူနိုင်ငံသားတွေအခွန်ဆောင်ရမယ်ဆိုတာကိုကျွန်တော်ကဒါ change နေရကြိုးခဲ့တာဒါ mindset ပြောင်းရမယ် change လုပ်ရမယ်အခွန်ပေးခြင်းနဲ့ပေးရတဲ့ယဉ်ကျေးမှုကိုထူထောင်ရမယ်လူတွေလည်းတတ်နိုင်မြတ်ပညာပေးရမယ်ဆိုတာပြောခဲ့တယ်ခဏလို့လည်းသိပြီးသားပဲနိုင်ငံသားစစ်စစ်မှန်လို့ရှိရင်နိုင်ငံနဲ့လူမျိုးကိုဟလာတကယ်ကိုယုံကြည်ကိုးစားတယ်လေးစားတယ်ဆိုရင်အခွန်ဆောင်ကိုဆောင်ရမယ်ဆိုတာဗိုလ်ချုပ်အောင်ဆန်းကိုယ်တိုင်လွတ်လပ်ရေးအကြိုကာလကြီးမှာပြောခဲ့တာနော်
ဒီတင်နန်းကိုတခြားအာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့အတူမြန်မာနိုင်ငံက NLD လွတ်တော်အမတ်တွေဖြစ်ကြတဲ့မကွေးတိုင်းဒေသကြီးလွတ်တော်အမတ်ဒေါက်တာအောင်မင်းညွန့်နဲ့ကချင်ပြည်နယ်လွတ်တော်အမတ်ဒေါက်တာထက်အောင်တို့အပြင်လျှက်စစ်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ကအစိုးရအရာရှိ3ဦးတို့လည်းတက်ရောက်နေကြတာဖြစ်ပါတယ်။တင်နန်းကတော့မတ်လ17ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းမင်းမြန်တင်ပြခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ဖြစ်ပြီးချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲအထိ Asia 7 Jodu ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်ရှင
်အမေရိကန်ပြည်တော်စုမီရှိဂန်ပြည်နယ်မှာအင်္ဂါနေ့ကလှုပ်တဲ့ဒီမိုကရက်တစ်ပါတီကစားပြုသမ္မတလောင်ပနာမရွေးချယ်ပွဲမှာထက်လူတော်မှဘာနီဆန်ဒါစ်ကမမျှော်လင့်မဲ့အနိုင်ရသွားပါတယ်Republican Party ဘက်မှာတော့ Michigan, Mississippi နဲ့ Hawaii ပြည်နယ်တွေမှာလှုပ်တဲ့ပနမရွေးချယ်ပွဲတွေမှာ Donald Trump ကအနိုင်ရပါတယ်။ Michigan ပြည်နယ် Primary ပနမရွေးချယ်ပွဲမှာတိုင်ခင်ကောက်ယူတဲ့လူလူစစ်တမ်းတွေမှာနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကထောက်ခံမှုပိုရတာကိုတွေ့ထားရပေမဲ့ Sanders ကမဲရည်အတွက်90ရာခိုင်နှုန်းရသွားတာပါ။ Mississippi ပြည်နယ်မှာလှုပ်တဲ့ Primary ပနမရွေးချယ်ပွဲမှာတော့ Mrs. Clinton ကအလွဲတကူပဲအနိုင်ရပါတယ်။နိုင်ငံရေးခိုလုံခွင့်လျှောက်ထားဖို့အစီအစဉ်မရှိတဲ့လူတွေကိုနိုင်ငံဖြတ်ကျော်ဝင်ရောက်ခွင့်ပြုတော့မှာမဟုတ်ဘူးလို့ဆလိုဗေးနီးယား၊ခရိုအေးရှားနဲ့ဆာဗီးယားနိုင်ငံတို့ကပြောလိုက်ပါတယ်။ပိုပြီးကျွယ်ဝတဲ့အနောက်ဥရောပနိုင်ငံတွေကိုဥတီပြီးရွှေပြောင်းဒုက္ခတွေအများအပြားဖြတ်သန်းသွားလာကြတဲ့ဘောကန်လမ်းကြောင်းလို့ခေါ်တဲ့သုံးနိုင်ငံဖြတ်လမ်းကြောင်းကိုလည်းထိထိရောက်ရောက်ပိတ်ပင်ဖို့လုပ်နေကြပါတယ်။ဆလိုဗေးနီးယားနိုင်ငံကသူတို့နိုင်ငံရဲ့မူဝါဒအသစ်ကိုအင်္ဂါနေ့ကျသကောင်မှာစတင်ကျင့်သုံးမယ်လို့ကြေညာပြီးခရိုအေးရှားနဲ့ဆာဗီးယားတို့ကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုပါတယ်။စီးရီးယားဆိုရကအများဖြင့်တင်ပိုက်ထားတဲ့ဒေသတွေမှာသာမကအတိုက်အခံအဖွဲ့တချို့နဲ့အကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တွေတင်ပိုက်ထားတဲ့ဒေသတွေမှာဆိုးရွားတဲ့ဘေးဒုက္ခတွေကိုခံစားနေကြရတယ်ဆိုတာ Save the Children အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဖော်ပြထားပါတယ်။ဝန်ရံပိတ်ဆို့ခံထားရတယ်လို့ကုလသမဂ္ဂကသတ်မှတ်ထားတဲ့ဒေသတွေမှာလူဦးရေတန်းဝက်ထက်မနည်းရှိနေပြီးအဲ့ဒီအထက်ကထက်ဝက်လောက်ဟာကလေးငယ်တွေဖြစ်ပါတယ်။ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေပေါ်မှာအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပြစ်တင်ရှုတ်ချလိုက်ပါတယ်။သူရဲ့အစ္စရေးနိုင်ငံခီးစဉ်အတွင်းမှာကိုပဲပါလက်စတိုင်းတွေကတိုက်ခိုက်တာတွေဖြစ်တာပါ။ဒီလိုအမုန်းပွားတိုက်ခိုက်မှုတွေအတွက်ဘယ်လိုအကြောင်းပြချက်မှပေးလို့မရဘူးလို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျာ
။တည်ရင်ချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.